မေရိကန်ပြည်အစုတက်စတ်ပြည်နယ်ကတမနီအစုံနဲ့လူသားလို့လူသီးများနဲ့တကလုံးနီးပါးမလှုပ်ရှားနိုင်တဲ့ပိုလီယိုရောဂါသည်ပေါ်အလက်ဇန္ဒားဟာအသက်88နှစ်အရွယ်မှာကွယ်လွန်သွားကြောင်းသူ့ရဲ့မိသားစုနဲ့ရန်ကုန်ကိုရှာဖွေဝက်ဆိုက်ကသတင်းထုတ်ပြန်ပါတယ်။အလက်ဇန္ဒားဟာတရားဝင် TikTok အကောင့်မှာနောက်ဆုံးတင်ထားတာတခုကတော့သူ့ကို COVID-19 ရောဂါပိုးကူးစက်ခံပြီးအရေးပေါ်ခန်းကိုအရေးတကြီးပို့ခဲ့ကြကြောင်းရေးသားထားပါတယ်။အလက်ဇန္ဒားဟာအသက်6နှစ်အရွယ်မှာပိုလီယိုရောဂါကူးစက်ခံပြီးလယ်ဘေးအောက်ပိုင်းတစ်လျှောက်အောက်ပိုင်းဒေသကနောက်ပိုင်းမှာအသက်ရှူဖို့အတွက်အသက်ရှူကရိယာပေါ်အားကိုးခဲ့ရသူဖြစ်ပါတယ်။သူဟာမကြာခဏဆိုသလိုရင်ငုတ်သင်းမောလိုဆီလင်ဒါပုံစံစက်ကြီးထဲမှာနေရပေမဲ့ပညာရေးမှာထူးချွန်ခဲ့ပြီးဥပဒေပွဲရကဥပဒေနယ်ပယ်မှာအလုပ်လုပ်ကင်ခဲ့သလိုစာအုပ်တုပ်လည်းရေးသားပြုစုခဲ့သူဖြစ်ပါတယ်။အမှုလိုက်ရှင်းနေတူဖြစ်တဲ့အလက်ဇန္ဒားဟာခန္ဓာကိုယ်ကိုမမတ်ထားနိုင်အောင်အထူးတီထွင်ထားတဲ့အထူးဘိန်းတက်ကလထိုင်နဲ့တရားရုံးမှာအမှုတွေ့လိုက်ခဲ့သူဖြစ်ပါတယ်။တန်အဆုပ်ဆိုတာကဘော်ဒိုပတ်အနေနဲ့တတ်ထားတဲ့အလုံပိတ်အခန်းဖြစ်ပြီးဖိအားကိုလိုသလိုနှိမ့်မြင့်တက်ကြလုပ်စီပြီးလူနာရဲ့အဆုပ်ကိုအလုပ်လုပ်စီတာပါ။အလက်ဇန္ဒားဟာဒီစက္ကန့်ထဲမှာအချိန်အကြာဆုံးနေရသူဖြစ်ဂင်းနစ်ကမ္ဘာစံချိန်တင်ထားသူလည်းဖြစ်ပါတယ်။သူတည်ဆုံသွားကြောင်းကိုညီဖြစ်သူဖိလစ်အလက်ဇန္ဒားကသူ့ရဲ့လူမှုကွေရဲ့ Facebook မှာဗုဒ္ဓုံနဲ့အစောပိုင်းကတင်ထားခဲ့သလိုအလက်ဇန္ဒားအတွက်ရမုံငွေရှာဖွေနေတဲ့မတန်ဆန်းသူတွေရေးဆောင်ရတဲ့အဖွဲ့ကလည်း GoFundMe ရမုံငွေ website မှာ website မှာအတည်ပြုထားပါတယ်ခင်ဗျာ။